ဟုတ်ကဲ့ရိုးကျော်စစ်သူကဆရာဝန်ကြီးပမောခဒေါက်တာချစ်စိုးခင်ဗျာကျွန်တော်တို့အကျော်တက်ယောဂါကမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိလဲဆရာကြီး
အကျော်တက်ယောဂါကလေပမာမိမာအဖြစ်များတယ်လို့ခေါ်ရမှာပေါ့နော်ဖြစ်များတယ်ဆိုတာမှာဘုရားရှင်တွေကပြောခဲ့တဲ့လိဝိနာရီခြေတော်မှာပို့ဖြစ်များတာပေါ့နော်အဲလိုဆိုတော့ဆရာတို့လည်လာတာတဲ့ညာဆိုရင်ဒီရိုးကျော်ဌာနကိုလာကြတဲ့လူနာကြီးဒီမှာဒုတိယမှာ40လောက်ပါဒီကျောတဲ့ယောဂလက္ခဏာတွေပါတွေ့ပြရှိနေတယ်။တချို့ကတော့လေတကယ်ကိုလာကလေးကခိုက်တာခဲတာကျောတဲ့တာနဲ့ကျောတဲ့ယောဂသက်သက်ပေါ့လေ။တချို့ကတော့လေအချိန်ကတော့ဒီလိပဏာတို့ရေပြာလိပဏာတို့ရှိတယ်။အဲဒီပုံမှာမှာယောဂတစ်ခုခုရှားလာတဲ့အခါမှာထပ်ပြီးတော့ကျောတဲ့ယောဂကတွေ့လာလည်းရှိတယ်။အဲတော့အလုံးပေါင်းလို့ရှိရင်လာကလေးလူတွေမှာတရားမှာ40လောက်ကကျောတဲ့ယောဂရှိတယ်လို့ပြောနေတာ။
ဟုတ်ကဲ့ဆရာအဲ့တော့ဒီအကျောတဲ့ယောဂကဘလို့အရွယ်ဒီမှာအဖြစ်များတာရောရှိလားဆရာ
အကျောတဲ့ယောဂကအရွယ်မကြီးတော့ဖြစ်တတ်တာပေါ့နော်တချို့တွေလည်းကလေးငယ်ငယ်လေးတွေလည်းဖြစ်တယ်တချို့လူကြီးပိုင်းတွေလည်းဖြစ်တယ်တချို့လူကြီးပိုင်းတွေလည်းဖြစ်တယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီအကျောတဲ့ယောဂကဘာကြောင့်အဓိကဖြစ်ရလဲဆရာအ
ဓိကကတော့နေထိုင်ကြောင့်ပေါ့လေလူကြီးရဲ့လူကြီးမှုပုံစံပြောင်းလာလို့လည်းပါပါလူလူပြောင်းလာတဲ့ဆိုတဲ့ခါကျတော့ဘူးခေတ်ကရင်လိုမို့တော့ပဲနဲ့လှူရှားသွားတာမူကိုလေးလှူရှားမူနေတော့တာပေါ့ဒီဖက်ကတော့ Facebook ကြီးတော့ခေါင်းကြီးကငိုက်ပြီးတော့မှကြာနေတဲ့ချိန်ကြာလာတစ်ဆက်လေးတစ်နာရီတစ်နာရီလောက်မလှုပ်ခွင့်နဲ့ညီနေတဲ့ချိန်ကြီးကြာလာတာရှိတယ်ဖက်ကကျတော့လေကြောင်းသွားတယ်ဖြူရှင်သွားတယ်နဲ့ကလေးတွေကိုယ်နဲ့ကလည်းကစားချင်မရှိတော့ဘူးငယ်တော့ဆိုလို့ရှိရင်မုတ်စားလွယ်တော့မှတခါတည်းဝဲလောက်တော့ချူတဲ့အောင်ကစားလိုက်ကြတယ်ဘုရားကလေးတွေကတော့မုတ်စားလွယ်လဲထိုင်ပြီးတော့စာဖတ် Facebook ကြီးလှုပ်ခွင့်နဲ့ကြာပါတယ်ကျောင်းကျောင်းဒီတုန်းကတော့ညနေကျောင်းစင်းပြီဆိုလေရပြီးတော့နမောထွက်ပြီးတော့ပြေးတော့တာပဲခလုံးကံပဲထူစီးလို့ပဲပေါ့နော်ခုခေတ်ကတော့ညနေပြန်ရောက်ရင်လေကျူရင်တက်နေရတာလည်းပဲတခါအားရကလှူရှားမှုမရှိပြန်အဲ့တော့လှူရှားမှုနေလို့လေပါတယ်ဆက်ကကြတော့လေညင်ပြီးတော့မှခေါင်းကြီးကတောင့်ရလဲပါတယ်နောက်တတိယတစ်ခုကကြတော့ပါလဲဆိုတော့အခင်ခါးတဲ့ပုံမှန်တော့ပုံမှန်အပြင်လူကအဲ့လိုရှိရင်ည9နိုင်10နိုင်လောက်အေးတယ်ဆိုရင်မနေ့က9နိုင်6နိုင်လောက်ထားတယ်ဆိုတာပုံမှန်ပေါ့ဘုခိကြရောဒါရညာအချင်းကတော့ကြာသွားတယ်7နိုင်7နိုင်ပဲ7နိုင်လောက်မှအိပ်တယ်။မင်းကြရောလေ6နိုင်ပေါ်နိုင်မှထားပဲတဲ့ခါဒီချူ9နိုင်လောက်မှထားလဲရှိတယ်။အဲဒီခါကျတော့ခန္ဓာကိုယ်ထဲမှာကဒီသဘာဝနေရှိတယ်အိပ်စက်မှုတည်တယ်။ခန္ဓာကိုယ်ထဲမှာသွားနေတဲ့အချိန်မှာကိုကအိပ်တဲ့အချိန်ကအဲ့ဒါနဲ့လွဲသွားတာ။ဘာလို့လွဲလို့လဲဆိုတော့ဒီကြာကြီးပြီးတော့ jet lag ဖြစ်တဲ့ခါမှာအဲလိုမျိုးဖြစ်ပြီးတော့ခန္ဓာကိုယ်နေ့တိုင်းဖြစ်နေတဲ့ခါကျတော့အဲ့ဒီမှာအကျိုးတွေကတောင်းတင်ကုန်တာပေါ့
။ဟုတ်ကဲ့ဆရာကြီးအခုလိုဒီဖြစ်ရတဲ့အကြောင်းကိုသိထားတဲ့အတွက်ကာကွယ်နိုင်တဲ့အနေအထားအတွက်ဆရာဘယ်လိုအကြံပေးချင်လဲ
ကာကွယ်နိုင်တဲ့အနေအထားဆိုတော့ခုနကပြောသူပဲဖြစ်တာက၃မျိုးရှိတယ်ဒီကတော့မျက်စိနဲ့ခေါင်းနဲ့သိအောင်ဆိုင်ပြီးတော့ဥပ္ပိရှင်တစ်ခုထဲမှာကြာရင်ဒီလိုပေါ့နော်အဲနှစ်ကတော့ခေါင်းကရိုက်နေလို့ပဲကိုယ်ရည်လက်ကြီးကလည်းလှူရှားမှုကနေသွားတယ်အဲကြောင့်ဖြစ်တယ်သုံးကတော့အချိန်မမှန်ဘူးအဲဒီဆုံးမှုကိုရောင်းမြန်ထားမှာပေါ့နော်အဲတော့ကိုကစာမကြည့်မနေရကြည့်မယ်ဘုံမကြိုက်မရကြိုက်မယ်ဆိုရင်ဇက်ကိုခန္ဓာကိုယ်ပေါ်မှာတည်တည်လေးမြင်းမြောက်နေတာနေရာမှာပေါ့နော်ဆဲလူမပဲနဲ့ခေါင်းကရှေ့ငိုက်နေတယ်လို့နောက်ကိုလန်နေတယ်လို့ဆိုလို့ရှိရင်ဒါအဲအောင်ကျော်ကြီးကလူရတဲ့ပုံပြီးလှုပ်လို့ပါအဲခါမှာသူကနာတာပေါ့နော်အဲနောက်တစ်ခုကတော့ထိုင်နေတာရောက်ဆောက်ကြီးတလိုက်ကျော်ထိုင်လာလို့ရှိရင်ကျော်ကြီးကတင်းနေတာအဲကြောင်တဏှာကြီးရောက်ထိုင်ပြီလို့ရှိရင်ပူဇာတိကလမ်းလေးပါလေးလျှောက်ပြီးအဲလှုပ်လှုပ်ပြီးမယ်။နောက်ညနေပိုင်းဆိုလို့ရှိရင်လည်းဒီနေ့ကြီးရုံးစင်းပြီးချောင်းစင်းပြီဆိုလို့ရှိရင်လည်းနိုင်ဘွဲ့တဏှာကြီးရောက်တော့လှူရှားမှုလေးလှုပ်ပြီးမယ်။ဆိုလို့ရှိရင်ဒါကြောရီပြေလျော့သွားပါတော့။အဲဆုံးကလည်းရီရှိုးကန်ကြီးလေးမှာ7မိနစ်လောက်ပြီးပြီအချိန်ယူပြီးတော့ချွေးထွက်အောင်ခုံပေါက်လှူရှားအဲကိုလေးလေးကျင်ကလှုပ်ပြီးမယ်ဆိုရင်ဒါလေးကိုကောက်ဝင်နိုင်တာပေါ့။အဲနောက်တစ်ခုကတော့တတိယတစ်ခုကတော့ဒီအချိန်မှမှုပေါ့နော်။အချိန်မှမှုဆိုတဲ့အခါကျတော့ဒီညနေအောင်ပြိမနေပဲနဲ့အလုံးစုံ7နာရီ7နာရီလောက်ဆိုရင်အိပ်ဖို့လိုတာပေါ့နော်အဲအချိန်လည်းအနည်းဆုံးတော့6နာရီ8နာရီလောက်တော့ပြေးဖို့လိုတယ်ဒီ6နာရီကနေသွားပြီဆိုတော့ဒီလိုလုံးကြိုးတွေကတက်တော့မှာပဲဒီလားလောက်ပဲ9နာရီလောက်ပြေးနိုင်နေအဲ့ဒါ7နာရီလောက်အိပ်ပြီးတော့မနေ့က9နာရီ6နာရီထားမယ်ဆိုရင်ဒါအတူတည်းအင်တော်ဆုံးချိန်ပြတာပေါ့နော်အဲတော့သူကညနေအောင်စာကြည့်တယ်ဒါမှလျှောက်လေလို့တနားရီလောက်မှအိပ်ပြီးတော့မနေ့ကကိုးနိုင်လောက်မှထားမယ်ဆိုရင်ဒါကရိုးတဲ့ယောဂါကိုဖြစ်စေတယ်ဒီလိုကာဝယ်ဖို့ဆိုလို့ရှိရင်ညကို7နိုင်7နိုင်ကြာအိပ်မနေ့ကလည်း6နိုင်9နိုင်ကြာထား အဲဒါဆိုရင်ကာဝေးဗီဇာဖြစ်သွားတာပေါ့နော်တစ်ခါတော့လေစိတ်ကိုအေးအေးထားဖို့လိုတာပေါ့လေစိတ်ကပူရတဲ့လူတွေဆိုလို့ရှိရင်လည်းဘလူးပဲနေနေဘလူးပဲအေးအေးငါကြိုးရတက်လာအဲစိတ်အေးအောင်ဆိုလို့ရှိရင်တော့ဒီတရားစာပတ်တာတို့ဒီကမ္ဘာထဲနိုင်ငံတွေလုံနေတဲ့လူဆိုရင်တောင်းတောင်းတော့ကြောမတက်အောင်ကာဝေးပဲလို့ရှိတာ
ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂါဖြစ်လာပြီဆိုရင်ဆရာကြီးဆုံးဖြတ်နိုင်ဖို့အတွက်ဘယ်လိုလက္ခဏာတွေအဓိကစောင့်ကြည့်ဖို့လုပ်မလဲဆရာ
ဒီဆုံးဖြတ်နိုင်မှုကလွယ်တယ်လေပြောလို့ရတယ်လို့နည်းနည်းခက်တယ်လေပြောလို့ရတယ်လွယ်တယ်ကဘာလဲဆိုတော့ဒီကျိုးတဲ့ယောဂါမှာနာရကသိချမေးကြည့်လို့ရှိရင်သူကဝိပဿနာလိုမျိုးအစ်စ်ဒီပုံမှာမဟုတ်ဘူးသူကကျိုးဒီမှာပေါ့နော်အကျွတ်သားဒီပုံမှာဖြစ်တယ်အဲလာတော့ကတော့သူကလက်ဒီခြေတော့တွေခိုက်တယ်လို့ပြောတာသိချမေးပြီးတော့မှဒီလက်ကဝိတ္တတောင်စလို့မဟုတ်ပဲねလက်ပြန်လို့လက်မောင်းလို့လို့ကျွတ်သားဒီပုံမှာနာတာပေါ့လေအဲဒုတိယတစ်ချိန်ကတော့သူကနားတယ်ဆိုတဲ့နေရာမှာဆာလုံးကတော့လက်လူပြောမယ်တခြားလိုက်ပြီးလဲလို့ရှိရင်လက်လဲနားတယ်သမောင်းလဲနားတယ်ပခုံးတစ်ဝိုက်ကလဲနားတယ်အလက်ပြင်းတစ်ခုရလဲနားတယ်ဆက်ကျုံးကလဲတက်တယ်ခန္ဓာပတိမရလဲနားတယ်ခြေလုံးကရလဲကိုက်တယ်နားတဲ့နေရာကြီးကဆယ်ခုထည့်ပူသွားတယ်အဲဒါဆိုရင်တော့သူက diffuse pain လို့လဲခေါ်တယ်နားတဲ့နေရာကြီးကတနည်းအားဖြင့်သက်သမမမရဘူးကြည့်နေကြောအကုန်လုံးလိုလိုက်နေရတယ်ဆိုတာကျိုးရယောကဖြစ်ပုံများလေးဘက်နာကြတော့အလုံးလုံးနိုင်လေးခု၅ခု၆ခုလောက်ပဲနားတယ်တချို့တစ်ခက်နားလို့လည်းခေါ်ရဲကောက်တူကြည့်ပေါင်းလို့ကြတဲ့နေရာနေရာပဲနားတယ်အကျိုးရယောကကြတော့ဆိုတာ၁၀ခုနဲ့အထက်နားတဲ့နေရာလေးများတယ်ပေါ့နော်အဲ့ဒါလေးကဆိုလို့ရှိရင်ကျိုးရယောကလို့ပြောဖို့လိုရပါတယ်
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ